ကမ္ဘာဝန်သတင်းမီဒီယာသမားတွေကိုတပ်ဖြတ်မှုမှာကင်းလွတ်ခွင့်ပေးနေတဲ့နိုင်ငံစည်းကို CPG သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီကထုတ်ပြန်ရမှာမြန်မာနိုင်ငံကအစိုးဆုံးစစ်နိုင်ငံစည်းမှာပါဝင်နေပါတယ်2024ခုနှစ်အတွင်းသတင်းသမား3ဖြစ်တဲ့ထက်မြက်သူဝင်းထုပ်ဦးနဲ့မြတ်သူထုံးတို့ကိုတပ်ဖြတ်ခံမှုကို CPG ကဖော်ပြခဲ့ပါတယ်သတင်းထောက်ဝင်းထုပ်ဦးနဲ့ထက်မြက်သူတို့ဟာဒီမွန်ပြည်နယ်ကြိုက်ထုံမြို့တွေကမြို့ထဲမှာဩဂတ်လပိုင်းကသူတို့နေအိမ်တွင်းမှာပဲစစ်တပ်ကဝင်ရောက်စီးနှင်းပစ်တပ်ခံရတာလို့ဒေသခံတွေက VOA ကိုပြောခဲ့ပါတယ်သတင်းတော့မြတ်သူထုံးကိုမြတ်သူထုံးခေါ်တဲ့ဖိုးတီဟာကိုတော့ရခိုင်ပြည်နယ်မြောင်းမြို့နယ်ကရခိုင်ဒီစစ်တပ်ကမြေမြုပ်တပ်ဖြတ်ခဲ့တာဆိုပြီးတော့ UNESCO ကထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံအတွင်းမှာတော့စစ်တပ်အာဏာသိမ်းပြီးကလေးကဆိုရင်စေကနှန်းရှိတဲ့သတင်းသမားတွေဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ပါတယ်။ CPJ ကအခုဒီဗုဒ္ဓဟူးနေ့ထုတ်ပြန်တဲ့အချိန်ကစားတည်းမှာတော့သတင်းတော့တွေတပ်ဖြတ်ခံမှုကိုအေးမြူပဲထားတဲ့နိုင်ငံစင်းတွေတဲ့ဟီတီနဲ့အစ္စရေးနိုင်ငံတို့ကတော့အဆိုးဆုံးဖြစ်တယ်လို့ဖော်ပြထားပါတယ်။ကမ္ဘာတော်မှာသတင်းတောက်တွေတပ်ဖြတ်ခံမှု80ရာခိုင်နှုန်းနီးပါးကိုဖော်ထုတ်အရေးယူနိုင်ခြင်းရှိဘူးလို့လည်းဒီအစင်ကစားမှာဖော်ပြထားပါတယ်။သတင်းတောက်တွေတပ်ဖြတ်ခံမှုကိုအရင်းမြူပဲထားရင်တခြားသတင်းတောက်တွေလည်းတိုက်ခိုက်ခံရနိုင်တဲ့အခြေအနေဖြစ်လာနိုင်တယ်လို့ CPG အမှုဆောင်ရာရှိ Judy Ginsburg က VOA ကိုပြောပါတယ်။ CPG ရဲ့နှစ်စဉ်ထုတ်ပြန်ချက်ဒီအစင်ကစားထဲမှာပဲအခုနှစ်အစင်ကစားမှာအစိုးဆုံးနိုင်ငံတဲ့ Israel ကိုပထမဆုံးတွေ့ရတာဖြစ်ပါတယ်။ဂါဇာနဲ့လေဘနွန်မှာသတင်းတောက်5ဦးကိုအစ္စရေးစစ်တပ်ကပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အစိုးရအစီအစဉ်ကမှဖော်ပြထားပါတယ်။